ကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာစီးပွားရေးအထိနာနေချိန်မှာပဲမြန်မာနိုင်ငံကအမေရိကန်ဒေါ်လာ356.5သန်းရေးပေါ်အကူအညီပေးဖို့နိုင်ငံတကာငွေကြေးရမောင်ငွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကအတိအပြည့်ဆုံးဖြတ်လိုက်ကြောင်းဇွန်လ26ရက်နေ့တောက်ကြတဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကသနာကြောင့်ခီးသွားလုပ်ငန်းတရှိန်တူးကျဆင်းနေတာပြည်ပကငွေပို့မှုတွေရပ်ဆိုင်းကုန်တာနဲ့ကုန်ပစ္စည်းထောက်ပံ့မှုလမ်းကြောင်း supply chain တွေပြတ်တောက်ကုန်တာကြောင့်မြန်မာစီးပွားရေးအထိနာနေတယ်လို့ IMF ဖွဲ့ရဲ့ဒုတိယစီမံခန့်ခွဲမှု director Mitsuhiro Furusawa ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။အခုပြည့်တဲ့ငွေကြေးက COVID-19 ကြောင့်မြန်မာနိုင်ငံအရေးတကြီးလိုအပ်နေတဲ့ဘဏ္ဍာငွေကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့လည်းသူကပြောပါတယ်။ IMF ရဲ့အရေးပေါ်အကူအညီပေးရေးအစီအစဉ်တစ်ခုကနေဒီငွေတွေကိုပြည့်ရခဲ့တာဖြစ်ပြီး IMF ကအကူအညီပေးရမှာချုပ်တင်စီးပွားရေးကံတစ်ခုဖြစ်တဲ့မြန်မာစီးပွားရေးပြည်သူ့ကြောင့်လေးဆိုင်ရာကိစ္စကိုအဲ့ဒါနဲ့အချိန်တော်ကြာစိစက်ချင်တိုင်းမှုတွေလုပ်เสียမလို့ပဲပြည့်ရခဲ့တာလည်းဖြစ်ပါတယ်။ဒီငွေကြေးတွေကိုမြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍပုံမှန်တိုးတက်ကောင်းမွန်အောင်ဆောင်ရွက်ဖို့အစားအသောက်ဖြန့်ဖြူးပေးဖို့နဲ့အကာအကွယ်မဲ့လိုအပ်နေသူတွေကိုငွေကြေးတက်ရိုက်ထောက်ပံ့မှုတွေပေးရမှာအသုံးပြုနိုင်မှာဖြစ်တယ်လို့စီးပွားရေးလုပ်ငန်းတွေနဲ့လက်သမားတွေကိုအကူအညီပေးရမှာလည်းမြန်မာအစိုးရအနေနဲ့အသုံးပြုနိုင်မှာဖြစ်တယ်လို့ IMF ကပြောပါတယ်။တစ်ဆက်တည်းမှာပဲဗြိတိသျှ29ရက်နေ့ကမြန်မာနိုင်ငံအတွင်း COVID-19 ရောဂါတုံ့ပြန်ရေးအတွက်ထုတ်ပြန်ထားတဲ့အမိန့်တွေကိုတက်တန်းတိုးလိုက်ပါတယ်။ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအတွက်ဇွန်လ30ရက်နေ့အထိယူသစီကော်ပိုရိတ်ကထုတ်ပြန်ထားတဲ့အများပြည်သူဆိုင်ရာပန်ကြားချက်နဲ့သူကြားချက်အမိန့်တွေကိုဇူလိုင်လ15ရက်နေ့အထိရပ်တိုးသတ်မှတ်လိုက်ကြောင်း COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားကော်ပိုရိတ်ကအတိအပြည့်တင်ကြားချက်ထုတ်ပြန်ခဲ့ပါတယ်။ဒီဘက်ခီးတဲ့တယ်လေးဆက်ရောက်မှုပိတ်ပင်တာပြင်းချက်လဲဇူလိုင်လ15ရက်နေ့အထိဆက်လက်တည်ရှိနေမှာဖြစ်ပါတယ်။